ခီးတဲ့များပြားကိုတင်ဆောင်လာတဲ့တောင်ကိုရီးယားဂျိုပိုးရေရင်ဘေးကိုစောင်းပြီးနှိမ့်ထွားခဲ့ခြင်းတို့ကပဲ့ကင်မောင်းနှင်နေခဲ့တဲ့ရေရင်ရဲ့အသက်26နှစ်အရွယ်တတိယရာရှိဟာအဲ့ဒီရေပြင်မှာပထမဆုံးအချိန်မောင်းတာဖြစ်တယ်လို့တောင်ကိုရီးယားဆိုရရှိနေတွေကပြောလိုက်ပါတယ်။ခီးတဲ့486ရက်ကိုတင်ဆောင်လာပြီးတန်ချိန်6800ရှိတဲ့စီဝိုးရေရင်ဟာအနောက်တောင်ဘက်ကဂျင်ဒိုကျွန်းအလွန်မှာနှိမ့်ထွားခဲ့ပြီးနာရီ90နီးပါးကြာစနေနေ့နောက်ပိုင်းမှာအခုလိုပြောလိုက်တာပါ။တနင်္ဂနွေနေ့အစောပိုင်းအထိဆိုရင်လူ36ယောက်သေဆုံးတယ်လို့အတည်ပြုထားပြီး266ယောက်ပျောက်ဆုံးနေစေဖြစ်ပြီးတော့နောက်ထပ်အသက်ရှင်ကျန်ရင်းသူတွေကိုရှာတွေ့ဖို့မျှော်လင့်ချက်မြင့်မြင့်လာနေပါတယ်။ခရီးသည်184ဦးကိုကယ်တင်နိုင်ခဲ့ပေမဲ့ဗိုလ်ဒူးဦးနေကလေးကနောက်ထပ်တဦးတယောက်ကိုမှထပ်ပြီးမတွေ့ရသေးပါဘူး။တင်းမောက်မောက်ချိန်မှာမာလိန်မှုဟာသူ့အခန်းထဲမှာရှိနေပြီးအတွေ့အကြုံမရှိတဲ့တတရရာရှိကိုပိုက်ကန်ခိုင်းထားခဲ့တယ်ဆိုတာကိုလည်းစနေနေ့မှာပဲတာဝန်ရှိသူတွေကအတည်ပြုခဲ့ကြပါတယ်။